မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ဘာကီနာဟာဒီနေ့မှရခိုင်ပြည်နယ်မောင်နှောမြို့နယ်မြောက်ပိုင်းနဲ့တောင်ပိုင်းမှာရှိတဲ့ဒုက္ခသည်စခန်းတွေနဲ့ကျေးရွာတွေကိုသွားရောက်လေ့လာခဲ့ပါတယ်။တောင်မြို့လက်ဝဲပြန်လည်လက်ခံရေးစခန်း၊ကျိန်ချောင်းကျေးရွာနဲ့လှဖူးကောင်ဒုက္ခသည်စခန်းတွေကိုသွားရောက်ခဲ့တယ်လို့အကြံဖတ်တပ်ဖြတ်ခံရတဲ့ဟိန်းနူနဲ့မွတ်စလင်မိသားစုဝင်တွေနဲ့လည်းမောင်နှောခရိုင်အထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးမှတွေ့ဆုံခဲ့ပါတယ်။ဒါပြင်နှစ်နိုင်ငံနယ်စပ်ခြံစည်းရိုးနှစ်ခုကြားနေထိုင်သူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီနေ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ်ဘာဂီနာဟာပြီးခဲ့တဲ့2018ခုနှစ်ဩဂတ်လကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုဖြစ်စဉ်ပြီးနောက်မီးရှို့ခံရတဲ့နေအိမ်အလုံး20ကိုအစိုးရကပြန်လည်တိစောက်ပေးထားတဲ့မောင်နှောမြို့နယ်ပန်းတော်ပြင်ကျေးရွာကိုဝင်ရောက်ကြည့်ရှုခဲ့တယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးအန်နဝါကပြောပါတယ
်။နိုင်ငံတော်တော်နေမနေနေဆော့ပြရရှိတယ်အဒီကအဲ့ဒါပဲလာချင်းနေစီပြတော့မှကျွန်တော်ပန်းနေမှာအင်းကနေမစင်းတော့ဆော့ပြရရှိပါတယ်မိလွန်သွားပြီတော့မှလူတွေသွားပြကြတာဒါမှမဟုတ်သွားမပေးဘဲနဲ့ချင်းနေကြတဲ့မိသားစုနဲ့စနေစုရှိပါတယ်သူတို့မှနေစရာမရှိဘူးဆိုပြတော့မှနိုင်ငံအစရာနေပြတော့သူတို့နေစင်းတော့တဲ့နေစင်းတော့ဆော့ပြရပြပါတယ
်မစ်ဘာဂီနာဟာမြမအရင်နဲ့ပတ်သက်ပြီးထဲထဲဝင်ဝင်သိရှိနိုင်ဖို့နိုင်ငံကောင်းဆောင်တွေအစိုးရအဖွဲ့တာဝန်ရှိသူတွေအရက်ဖက်အဖွဲ့တွေနိုင်ငံရေးပါတီတွေဒေသခံတွေနဲ့တွေ့ဆုံပြီးသတင်းအချက်အလက်တွေရယူသွားဖို့နဲ့နေပြည်တော်မှာရုံးခန်းဖွင့်လှစ်ဖို့စီစဉ်နေတယ်လို့သိရပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟာမနေ့ကရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုနဲ့အစိုးရအဖွဲ့ဝင်တွေကိုပြည်နယ်အစိုးရအဖွဲ့ရုံးမှာတွားရောက်တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲနဲ့ပတ်သက်လို့ဝန်ကြီးချုပ်ထံကို RFA ကဆက်သွယ်ရမှာတော့ဖုန်းလက်ခံဖြေကြားတာမရှိပါဘူး။အစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံပွဲအပြီးမှာမြေပုံမြို့နယ်ကဒုက္ခသည်စခန်းနဲ့စစ်ထွေမြို့နယ်အတွင်းကတက်ကဲ့ပြင်ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တာဖြစ်ပါတယ်။တက်ကဲ့ပြင်ဒုက္ခသည်စခန်းမှာနေထိုင်သူတွေကဒုက္ခသည်စခန်းမှာနေထိုင်နေရတာ6နှစ်တာကြာမြင့်နေပြီဖြစ်ပြီးစာဝတ်နေရေးအဆင်မပြေကြောင်းတင်ပြခဲ့တယ်လို့ဒုက္ခသည်စခန်းခေါင်းဆောင်ဦးရွှေမောင်ကပြောပါတယ်။
ဒီနေရာတော့တော်တော်လေးထက်ပါတယ်လို့မျိုးတင်ပြလိုက်တယ်လေကျွန်တော်တို့အကန့်တခဲအကူပေးပေးလေပါမှအကန့်တခဲမှာလူ6ယောက်9ယောက်10ယောက်အယောက်10လောက်ရှိတယ်အမကျွေးမလဲပါတယ်တမလဲပါမယ်မိသားစုဝရှိတယ်ဆိုတော့အမနီးရကျွန်တော်တို့တော်တော်လေးကက်တယ်ပထမကျွန်တော်တို့မူလနေရာမှာရှိတုံးမှာကျွန်တော်တို့လွတ်လျက်ကိုအိမ်နဲ့ကိုအိမ်ကင်းနဲ့ကိုစည်းပေါ်နဲ့ကိုနေကြတယ်ကျွန်တော်တို့လေလေရတော့လို့ရတယ်လှုပ်လို့ရတယ်ဆိုတော့ဒီမှာကျွန်တော်ဘာမှလှုပ်လို့လည်းမရဘူးနီလှုပ်လို့မရဘူးလို့မျိုးတင်ပြလိုက်တယ်မှာ
တက်ကဲ့ပြင်ဒုက္ခသည်စခန်းမှာလူဦးရေ9,852ဦးရှိပြီးအိမ်အောင်စု1,000ခန့်ရှိပါတယ်လာစဉ်ကမ္ဘာစားနပ်ရိက္ခာအဖွဲ့ကထောက်ပံ့နေပြီးစခန်းအတွင်းနေထိုင်သူတွေဟာအလုံးမရှိကြောင်းနဲ့လွတ်လပ်စွာသွားလာခွင့်ကိုကန့်သတ်ခံနေရဆဲဖြစ်တယ်လို့ဦးရွှေမောင်ကပြောပါတယ်အဲ့ဒီနောက်ရခိုင်မျိုးသားပါတီနဲ့မနေ့ကတွေ့ဆုံရမှာတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားသူတွေကိုပြန်လည်လက်ခံရေးလုပ်ငန်းစဉ်အပေါ်ပါတီရဲ့အကြံပြုချက်တွေကိုမေးမြန်းခဲ့ပါတယ်။မစ်ဘာဂီနာနဲ့တွေ့ဆုံခဲ့တဲ့ရခိုင်မျိုးသားပါတီရဲ့အထွေထွေအတွင်းရေးမှူးဦးထွန်းအောင်ကျော်ကဘင်္ဂလားဒေ့ရှ်နိုင်ငံကထုတ်ပြန်ထားတဲ့ထွက်ပြေးလာသူဦးရေစင်းကိုလက်မခံနိုင်ကြောင်းတင်ပြခဲ့တယ်လို့ပြောပါတယ်
။ဘာလို့လဲဆိုတော့ရခိုင်ပြည်နယ်13မြို့နယ်မှာဘင်္ဂလီစင်နဲ့ကျွန်တော်တို့ရခိုင်လူမျိုးတွေနဲ့အတူတူကနေထိုင်ကြတယ်ဆက်သုံးမျိုးနဲ့ပါလူဦးရေစုစုပေါင်းမှ30နီးပါးလောက်ပဲရှိပါတယ်ဘူးတီတောင်နဲ့မုံတော်မျိုးနဲ့နှစ်ခုမှ9သိန်းနီးပါးရှိတယ်အဲ့ဒီတော့ဘူးတီတောင်နဲ့မုံတော်မှာလူတဝဲလောက်ကထွက်သွားတာမဟုတ်ဘူးအလုံးထွက်သွားမှသာလျှင်လူ9သိန်းလောက်ဖြစ်မယ်အခုကတဝဲလောက်ကဒီမှာပဲဖက်လက်ပြီးတော့နေထိုင်နေကြတာဖြစ်တဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ထုတ်ပြန်ကြေညာချက်ဖြစ်တဲ့လူဦးရေ7သိန်းနီးပါးဆိုတာကျွန်တော်တို့ရခိုင်ပြည်သားပါဒီကလက်မခံဘူးဆိုတာကိုအရင်ဆုံးပြင်ပြလေ
။ဒါပြင်ထွက်ပြေးသွားသူတွေကို1982ခုနှစ်နိုင်ငံသားစီစဲရေးဥပဒေနဲ့အညီနိုင်ငံသားဖြစ်ခွင့်ပေးဖို့နိုင်ငံသားဖြစ်အတိမတ်ပြုခံရသူတွေကိုလည်းရခိုင်ပြည်နယ်အတွင်းမှာသာမထားဘဲတနိုင်ငံလုံးကိုလွတ်လပ်စွာသွားလာခွင့်ပြုဖို့နဲ့ဥပဒေနဲ့မကိုင်းညီလို့နိုင်ငံသားအဖြစ်အတိမတ်ပြုမခံရသူတွေကိုနိုင်ငံသားသားအဖြစ်ကြီးညာပေးဖို့ဆိုတဲ့ရခိုင်မျိုးသားပါတီရဲ့သဘောထားတွေကိုတင်ပြခဲ့တယ်လို့ပြောပါတယ်။စစ်ချွေမြေပုံနဲ့မောင်နှောမြို့နယ်တွေကိုတွားရောက်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ဘာဂီနာဟာဒီနေ့ညနေမှာစစ်ချွေလေစိတ်ကနေရန်ကုန်မြို့ကိုပြန်လည်ထွက်ခွာခဲ့ပါတယ်ရှင်။